မရိတနိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာဘယ်လ်ဂျီယံနဲ့ဥရောပတမက EU ခေါင်းဆောင်တွေနဲ့ဒီကနေ့ဘရဆယ်စ်မြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်။အင်္ဂါနေ့ကဘရဆယ်စ်မြို့တော်ကိုတိုက်ခိုက်ခံရတာမှာအသက်ဆုံးရှုံးသွားသူတွေနဲ့ဒဏ်ရာရသူတွေအတွက်ဝမ်းနည်းရတဲ့အကြောင်းလည်းပြောပါတယ်။တေဆုံးသူ30ကျော်ထဲမှာအမေရိကန်နိုင်ငံသား2ဦးပါတယ်ဆိုတာအမေရိကန်ကြီးတန်းတာဝန်ရှိသူတူကအတည်ပြုပြောဆိုပါတယ်။အဲ့ဒီထဲကတယောက်ဟာအီစတာပွဲတော်ကာလအတွက်အမေရိကန်ကိုပြန်လာတဲ့ဂျမားရေးလေ့ကျင့်သင်တန်းနီးပြတူဖြစ်တယ်ဆိုတာကလွဲပြီးအသေးစိတ်တူကိုတော့ဝန်ကြီးကယ်ရီကမပြောပါဘူး။သူတို့ရဲ့နေစဉ်ဘဝတွေမှာနေထိုင်နေကြတဲ့အပြစ်မဲ့အရသားတွေကိုတေဆုံးတန်ရန်ရစီတဲ့ဘယ်သူမှဆိုအတွက်အမေရိကန်နဲ့မဟာမိတ်တွေမှာသတင်းစကားတစ်ခုရှိတဲ့အကြောင်းမိမိတို့ဘယ်တော့မှကြောက်ရွံ့မှာမဟုတ်ဘူးဘိုးဘီကြီးမားတဲ့တန်နိထန်ခွန်အားနဲ့မိမိတို့ပြန်လာမှာဖြစ်ကြောင်းအစွမ်းရောက်ဝါဒီတွေရဲ့နတ်တိဝါဒယုံကြည်ချက်တွေနဲ့တရေဘောကြောင့်မှုကိုကဘာမျိုးပေါ်ကနေအမြင့်ပြတ်ချိန်မုန်းနိုင်တဲ့အထိရန်နာမှာမဟုတ်တဲ့အကြောင်းမစ္စတာကယ်ရီကပြောပါတယ်မစ္စတာကယ်ရီဟာဘယ်လ်ဂျီယံဝန်ကြီးချုပ်ရှောင်းမီရှဲလ်နဲ့ဝန်ကြီးချုပ်ရဲ့နေအိမ်မှာတွေ့ဆုံတာပါဝန်ကြီးကယ်ရီလာရောက်တဲ့အတွက်ဝန်ကြီးချုပ်မီရှဲလ်ကကျေးဇူးစကားဆိုပြီးနောက်ထပ်တိုက်ခိုက်မှုတွေမဖြစ်အောင်တားဆီးဖို့အမေရိကန်ဘယ်လ်ဂျီယံရဲ့ဥရောပမဟာမိတ်တွေနဲ့လက်တွဲပြီးအကောင်းဆုံးလုပ်သွားပါမယ်လို့အခိုင်အမာပြောပါတယ်